င်တရမျိုးနဲ့ရေကြီးနှင်းမြုပ်မှုမှာကယ်ဆယ်ရေးပစ္စည်းတွေကိုကိုစိုးအတွက်ရောင်းချခဲ့တဲ့သူတွေကိုတရားစွဲဆိုရာအာမခံပေးခွင့်မရှိတဲ့အမှုကိုတရားသူကြီးကအာမခံပေးလိုက်တဲ့အပေါ်မကျေနပ်ကြတဲ့အတွက်ဒီကနေ့တောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအမှုကိုပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့ကအိပ်ပြက်ကျေးရွာအုပ်စုတာငုတ်ကျေးရွာသားတအူးကမြို့နယ်ရဲစခန်းမှာတိုင်ကြားခဲ့တာဖြစ်ပြီးအောက်တိုဘာလ9ရက်နေ့ကအမှုကိုလက်ခံဆစ်ဆေးခဲ့ပြီးနောက်တရားသူကြီးကအာမခံပေးလိုက်တဲ့အတွက်ဆန္ဒပြကြတာဖြစ်ပါတယ်။တရားရုံးကြီးတပတ်ထဲနဲ့ဆစ်ဆေးပြီးအာမခံပေးလိုက်တဲ့အတွက်ဆန္ဒပြတာလို့ဒီနေ့ဆန္ဒပြပွဲကိုဦးဆောင်ခဲ့တဲ့ဟင်္သာမြို့ဒေသခံကိုစိန်တောင်းကပြောပါတယ်
စင်စားမျိုးနဲ့တည်းမှာရေပိသိပြည်သူများများဖြစ်တဲ့အဲ့ဒါကိုဒီပြပလှုပ်ရှင်နေရတာရောလှူဒန်းတာပေါ့နော်ဥပမာတန်ကုန်ဖောင်စိန်ကြီးရမှာရှိတဲ့ပြည်သူတွေကိုလှူဒန်းထားတဲ့ပစ္စည်းတွေကိုဟိုဒီဥဆောင်လုပ်တဲ့လူတွေကရောင်းစားတယ်ရောင်းစားတော့ရဲစခန်းမှာအမှုဖွင့်တယ်ပုံမှန်406နဲ့ဒီတရားဆွဲတင်တယ်ပေါ့နော်တရားဆွဲတင်တဲ့နေရာမှာတရားရုံးတော်ရောက်တဲ့အချိန်မှာတပတ်ထက်နဲ့ဟိုချင်းပြီးတော့ဟိုတရားသူကြီးကဟိုဒီတရားလိုဘက်ကတင်ပြတဲ့သက်တည်မှုဖွင့်တဲ့မိမိရဲ့ရဲကဟိုလှုပ်ကြံပြီးတင်လာသက်တည်တွေကိုစစ်ပြီးတော့အမကန်ပေးလိုက်ခြင်းကတရားရေးမှန်တဲ့တိတ်ဆောင်ရလို့ကျွန်တော်ကမြင်တယ်အဲ့တော့ကြောင့်ဒီဥလိုဆန္ဒထုတ်ပေါ်ရတယ်ပေါ့နော်
ဒီမှုနဲ့ပတ်သက်ပြီးအာမခံပေးခွင့်မရှိဘူးလို့ပြဋ္ဌာန်းထားပေမဲ့တရားသူကြီးရဲ့စင်ကြတုံတရားအရအာမခံပေးပိုင်ခွင့်ရှိတဲ့အမှုဖြစ်တာကြောင့်ဥပဒေအရအာမခံပေးလိုက်တာဖြစ်တယ်လို့အဲ့ဒီအမှုကိုစစ်ဆေးဆုံးဖြတ်ခဲ့တဲ့ဟင်္သာမြို့နယ်တရားသူကြီးဦးမမောင်အေးကပြောပါတယ်
။ဒီအမှုကိုအာမခံပေးတာကိုသူတို့ကထည့်ပြောသွားတယ်လို့ပြောပါတယ်။တိုးတော်လည်းပဲကျွန်တော်တို့ဒီမှာအာမခံပေးတယ်ဆိုတာပြည်မှုဆိုင်ရာဥပဒေပုံမှန်406နော်406နဲ့ဆွဲတာပါ။အဲ့ဒီပုံမှန်ဟာအာမခံပေးခွင့်မရှိဘူးလို့ဥပဒေအရပြဋ္ဌာန်းထားပေမဲ့တရားသူကြီးရဲ့ဆင်ခြင်တုံတရားเนาะပြည်မှုဆိုင်ရာကျင့်သုံးမှုတွေပုံမှန်469အရဒါကျွန်တော်တို့ဥယျာဉ်နဲ့ညီပေးခြင်းဖြစ်ပါတယ်တရားခန်း၈ရောက်ဖြစ်နေတယ်เนาะတို့မှလည်းတက်ဆိုင်ရာတို့ရေပေးကယ်ဆယ်ရေးအဖွဲ့မှာဒါပါဝင်တကယ်ကိုဟာလာပါဝင်လှုပ်ရှားနေတဲ့လူတွေဖြစ်တဲ့အတွက်ဒါကိုလည်းအကြောင်းအကျောင်းထောက်ပြီးတော့မှကျွန်တော်တို့တရားသူကြီးကနေပြီးတော့เนาะအမကန်ပေးတင်တယ်လို့เนาะယူဆပြီးတော့ဒါပေးလိုက်တာဖြစ်ပါတယ်
တရားဥပဒေစိုးမိုးရေးခေါင်းစဉ်နဲ့ဒီနေ့ဆန္ဒပြပွဲမှာဟင်္သာမြို့နယ်မြို့ကွင်းကျေးရွာကမြစ်ရတင်စီမံကိန်းအတွက်တင်ယူထားတဲ့လက်ရမြေတွေရောချင်းမရရှိသေးတဲ့ကိစ္စနဲ့ပတ်သက်ပြီးဆန္ဒပြခဲ့ကြပါတယ်။မြစ်ရတင်စီမံကိန်းအတွက်မြို့ကွင်းကျေးရွာကလက်ရမြေဧက900ကျော်ကိုပြည်ခိုင်ပြိုးပါတီပူးတွဲဥက္ကဋ္ဌဦးထေဦးARD တိုင်းမှုအဖြစ်တာဝန်ယူခဲ့စဉ်2003ခုနှစ်ကတင်းစည်းခဲ့တာဖြစ်ပြီးအခုအထိရောချင်းတစုံတရာမရရှိသေးတာကြောင့်တရားဥပဒေနဲ့အညီဖြည့်ရှင်းပေးဖို့တောင်းဆိုခဲ့ကြပါတယ်။လေယာဉ်မြေတင်းစီးခဲ့တာတွေကိုလေယာဉ်မြေဥပဒေနဲ့အညီဖြည့်ရှင်းပေးတာမရှိတဲ့အတွက်တရားဥပဒေစိုးမိုးမှုမရှိဘူးလို့ယူဆပြီးဒီနေ့ဆန္ဒပြပွဲမှာပူးပေါင်းပါဝင်တာဖြစ်တယ်လို့မြို့ကွင်းကျေးရွာကတောင်သူဥပြင်းငင်းအောင်ကပြောပါတယ်
။လေသမားတွေပေါ်မှာတကယ်တမ်းကျရင်ဒီတာဝန်ရှိဥပဒေပညာရှင်တွေရောအတတ်ပညာရှင်တွေလေယာဉ်မြေဥပဒေနဲ့အညီဖြည့်ရှင်းပေးတင်ပါရဲ့နဲ့လာရောက်ဖြည့်ရှင်းပေးတာမှုမရှိတဲ့အတွက်ဒါဥပဒေတရားဥပဒေစိုးမိုးမှုမရှိဘူးလို့ကျွန်တော်တို့ယူဆပါတယ်။ကျွန်တော်တို့မြို့ကွင်းအုပ်စုနေမှာမဟုတ်ဘူး။ကျွန်တော်ဟင်္ဒရာမြို့နယ်ရောမြို့ကွင်းမြို့ဒီမြန်မာတိုင်းနိုင်ငံလုံးမှာကျွန်တော်တို့မြေသိမ်းရာသိမ်းကလုံးဝတရားဥပဒေစိုးမိုးမှုမရှိပါဘူး။မရှိတဲ့အတွက်ကျွန်တော်တို့လာရောက်ပူးပေါင်းဆောင်ရွက်ခြင်းဖြစ်တယ်
။ဆန္ဒပြသူတွေဟာဟင်္ဒရာမြို့မြို့တကြီးဖျားကနေခရိုင်မြို့နယ်တရားရုံးရှိအထိလမ်းလျှောက်ဆန္ဒပြခဲ့ကြပြီးတရားဥပဒေစိုးမိုးရေးအာဂရိလိုက်စားသူတွေကိုဖော်ထုတ်ရေးတောင်းဆိုခဲ့ကြပါတယ်ရှင်။